ကုလတမကလူမျိုးရေးကောင်စီမှအလှကျဥက္ကဋ္ဌဖြစ်ပြီးဒီနိုင်ငံကစပြီးတော့တာဝန်ယူမဲ့ဩဂုတ်လမှာလာမယ့်28ရက်နေ့ရောက်ရင်မြန်မာနဲ့အရေးနဲ့ပတ်သက်ပြီးတော့တကယ်ဖွင့်ဆွေးနွေးပွဲပြုလုပ်မှာဖြစ်ပါတယ်။ဘော်ရူနီကနယူးယောက်ကုလတမကရုံးချုပ်မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာအလှကျဥက္ကဋ္ဌဖြစ်စတင်ပြီးတော့တာဝန်ယူမဲ့ပြည်ထောင်နိုင်ငံကတာမတ်ကြီးကယ်ရင်စပီယက်စ်ကမြမရေးနဲ့ပတ်သက်တဲ့ပြောကြားချက်တွေကိုဒေါခင်မျိုးတက်ကကောက်နှုတ်ပြီးတော့တင်ပြပေးပါလိမ့်မယ်ခင်ဗျာ
။ကုလသမဂ္ဂလုံခြုံရေးကောင်စီမှဆွီဒင်အလှည့်ကျဥက္ကဋ္ဌတာဝန်ထမ်းဆောင်ခဲ့ခြင်းအတွင်းမြမရေးနဲ့ပတ်သက်ပြီးတကပိတ်ဆွေးနွေးမှုတွေလုပ်ခဲ့ပြီးတဲ့နောက်အခုဗြိတိန်အလှည့်ကျဥက္ကဋ္ဌတာဝန်ယူချိန်မှာတော့ဩဂုတ်လ28ရက်နေ့မှာတကဖွင့်ဆွေးနွေးပွဲပြုလုပ်မှာဖြစ်ကြောင်းအလှည့်ကျဥက္ကဋ္ဌအဖြစ်နဲ့ဩဂုတ်လ1ရက်နေ့မှာစတင်တာဝန်ယူတဲ့ဗြိတိန်နိုင်ငံကကုလသမဂ္ဂဆိုင်ရာအမြင့်ဆုံးတာဝန်ကြီးKaren Pieska ဘူတဖူးနေသတင်းစာရှင်းလင်းပွဲမှာပြောပါတယ
် The first one we hope to do is an open briefing on the afternoon of 28th of August on Myanmar Burma this is one year on from the major expulsion
ဒီမှာအဆုံးအနေနဲ့လုံခြုံရေးကောင်စီကဩဂုတ်လ28ရက်နေ့ညနေပိုင်းမှာမြမရေးနဲ့ပတ်သက်လို့တကွင့်ဆွေးနွေးနိုင်နေမယ်လို့မျှော်လင့်ပါတယ်ဒီအချိန်ကရိုဟင်ဂျာပြည်ပကဖြစ်ပွားခဲ့တဲ့တစ်နှစ်ပြည့်တဲ့ဖြစ်ပါတယ်လုံခြုံရေးကောင်စီကဒီနှစ်စစောပိုင်းမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်တို့ကိုတွားရောက်ခဲ့ပါတယ်။အဲ့ဒီချိန်ကစလို့လုံခြုံရေးကောင်စီအနေနဲ့မြန်မာရေးနဲ့ပတ်သက်လို့တစည်းတလုံးကြီးရှိကြပါတယ်။ဒါကြောင့်လည်းဒီအရေးကိုလုံခြုံရေးကောင်စီရဲ့စီရီဝဲအစီအစဉ်ရဲ့ထိပ်ဆုံးမှာဦးစားပေးလိုတာဖြစ်ပါတယ
်။ရခိုင်ပြည်နယ်မှာမနစ်ကဩဂုတ်လအာဆာအစံဖက်ဖွဲ့ရဲ့တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့အတွက်စစ်တပ်ကနေနေရှင်းလင်းရေးလှုပ်ဆောင်ခဲ့တဲ့နောက်ပိုင်းအိန္ဒိယဘင်္ဂလားဒေ့ရှ်ဘက်ကိုတိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေထွက်ပြေးခိုလွန်ခဲ့တာမို့တနှစ်ပြည့်တဲ့အထိမ်းအမှတ်ဖြစ်နေဒုက္ခသည်တွေနေရရင်ပြန်ရစ်အတွက်ကြိုးပမ်းအားထုတ်တဲ့အနေနဲ့အခုလိုဆွေးနွေးမှာဖြစ်ကြောင်းတမတ်ဂျီပီအက်စ်ကပြောပါတယ
် What we particularly would like to use August for is to commemorate that one year anniversary of what the Secretary General called ethnic cleansing
ကျမတို့အနေနဲ့ဩဂုတ်လမှာအမှတ်တရရှင်းပါဂျင်နာကတွေးမှုချုပ်ကျင်းစားပြောခဲ့တဲ့လူမျိုးစုလိုက်ဖယ်ရှားရှင်းလင်းမှု ethnic cleansing ဖြစ်ခဲ့တဲ့တစ်နှစ်ပြည့်ဖြစ်ပါတယ်ဒီအမှတ်တရအချိန်ကာသမယကိုအခြေပြုပြီးလက်မှတ်ရေးထိုးထားတဲ့ MOU စာချုပ်သွားမှာကုလသမဂ္ဂအထူးသဖြင့် UNHCR နဲ့ UNDP တို့ကိုမူအားဖြင့်အကန့်အသတ်မရှိဒုက္ခသည်များထံတွားရောက်ခွင့်ပြုထားတာဖြစ်တဲ့အတိုင်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့နဲ့အတူကုလသမဂ္ဂကဒုက္ခသည်တွေဘေးကင်းလုံခြုံစွာနဲ့တိခါရှိရှိနေရရင်ပြန်နိုင်ရေးအတွက်ခိုင်မာတဲ့အစီအစဉ်တရားချမှတ်နိုင်ရေးပဲဖြစ်ပါတယ်ဒီလိုဖြစ်နိုင်ဖို့ကလည်းဒုက္ခသည်တွေအနေနဲ့နေရရင်ပြန်တဲ့အခါအသက်မူဝင်းကြောင်ဖူလုံမှုရှိရဖို့လိုပါတယ
်ဆွေးနွေးပွဲမှာရွင်ကြအရေးနဲ့ပတ်သက်ပြီးတာဝန်ခံတာဝန်ယူမှုအတိုင်းအတာကိုဒုတိယဦးစားပေးနေတဲ့ဆွေးနွေးမှာဖြစ်ကြောင်းလည်းပြောပါတယ်
The second Burmese issue is obviously accountability for what happened. I think everyone who saw the camp.
မြန်မာအရေးနဲ့ပတ်သက်လို့ဒုတိယအရေးကြီးတဲ့ကိစ္စကပြစ်မှုကျူးလွန်သူတွေကိုအပြစ်ပေးရည်ယူမှုပါပဲ။ဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့ကြတဲ့သူတွေတွေ့ခဲ့ကြခဲ့ကြရဒါတွေကြောင့်စိတ်ကိုစိတ်မကောင်းဖြစ်ကြရပါလေ။မြန်မာအစိုးရကစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့ဖို့လေအဖွဲ့ဝင်တွေရဲ့အမည်ကိုထုတ်ပြန်ကြေညာခဲ့ပြီးဖြစ်ပါလေ။ဒါဟာခြေလန်းကောင်းတရားဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်လို့မြန်မာအစိုးရနဲ့ကျမတို့လက်တွဲဆောင်ရွက်နိုင်မှုလေမျှော်လင့်ထားပါတယ်ဒီစုံစမ်းစစ်ဆေးရေးကော်မရှင်ကဘယ်လိုလှုပ်ဆောင်မလဲဆိုတာကိုအတိအကျကျမတို့သိလိုပါတယ်ကုလသမဂ္ဂရဲ့ mechanism နီးစနစ်တွေရလှုပ်ဆောင်နိုင်ပြီးအထူးသဖြင့်လူခွေးမဟာမင်းကြီးရုံးနယ်လေညှိနှိုင်းဆောင်ရွက်သွားနိုင်နိုင်မယ်လို့မျှော်လင့်ပါတယ
်ဒါအပြင်ရိုဟင်ဂျာတွေအတွက်နိုင်ငံသားဖြစ်ခွင့်ပေးတယ်မပေးတဲ့ကိစ္စရက်ကိုလည်းထည့်သွင်းပြီးဆွေးနွေးဖို့ရှိတယ်လို့သံမတ်ကြီးကပြောပါတယ
်။ And then the last set of issues around Myanmar Burma concerns the question of citizenship.
မြန်မာပြည်နဲ့ပတ်သက်လို့နောက်ဆုံးဆွေးနွေးမယ့်ကိစ္စရက်ကတော့ရိုဟင်ဂျာတွေကိုနိုင်ငံသားခံယူခွင့်ပေးဖို့ဆိုတဲ့မိကုံးပါပဲ။ဒါကိုလုံခြုံရေးကောင်စီအနေနဲ့မြန်မာနိုင်ငံခီးစဉ်တွင်တိတ်ကိုစိတ်ဝင်စားခဲ့ပါတယ်။ဒါအပြင်ရခိုင်ကော်မရှင်ရဲ့အကြံပေးချက်တွေမှာလည်းမြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးတွေကိုထည့်သွင်းထားပါလေ။ဒီချက်တွေကိုလည်းဆောင်ရွက်ပေးဖို့လုံခြုံရေးကောင်စီအနေနဲ့တိုက်တွန်းသွားမှာဖြစ်ပါလေ
။ရခိုင်ရင်းနဲ့ပတ်သက်ပြီးမြန်မာနိုင်ငံကိုလုံခြုံရေးကောင်စီအနေနဲ့ ICC နိုင်ငံတကာရာဇဝတ်တရားရုံးကိုတင်ဖို့လှုံ့ဆော်မှုနဲ့ပတ်သက်ပြီးသတင်းတောက်တွေကမေးမြန်းရမှာတော့ ဗြိတိန်နိုင်ငံဟာ ICC တင်ဖို့အတွက်အပြည့်အဝထောက်ခံပေးမယ်။တရုတ်နဲ့ရုရှားတို့လိုအများရန်အဖွဲ့ဝင်နိုင်ငံတွေရဲ့ကန့်ကွက်မှုတွေရှိမှတေချာတဲ့အတွက်အခုချိန်မှာ ICC တင်နိုင်မှုအခြေအနေမရှိသေးကြောင်းဒါပေမဲ့ဒီချက်ကိုတော့လက်လွတ်လို့မရကြောင်းသံမကြီးကပြောပါတယ
်။ ICC and Myanmar Of course, we support the ICC. We're very strong supporters of the ICC. But as you also know, one cannot get an ICC referral for a country that is not accepting.
ICC တဲ့မြန်မာကိစ္စနဲ့ပတ်သက်ပြီးဖိလစ်ပိုင်နိုင်ငံက ICC တင်ရေးကိုအခိုင်အမာထောက်ခံပါလေ။ဒါပေမဲ့တည်တဲ့အတိုင်းပဲမြန်မာနိုင်ငံက Rome Statute ကိုလက်မရေးထိုးမထားတဲ့အတွက်ကြောင့် ICC တင်နိုင်ဖို့ကမလွယ်ပါဘူး။ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ချမှတ်ဖို့လိုအပ်ပါတယ်။ခုချိန်မှာတော့ ICC တင်ဖို့အခြေအနေဟာမဖြစ်နိုင်သေးပါဘူး။ဒါပေမဲ့လို့ဒီလိုပြောလို့လည်းမစိုးစားတော့ဘူးလားလို့မေးစရာရှိပါတယ်။လက်ရှိမှာဒီအခြေအနေမရောက်သေးဘူးလို့ဆိုရမှာပါ။ဒါပေမဲ့အထောက်အထားတွေအများကြီးရှိနေတယ်လို့ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေမှာကောက်ယူနေတာတွေလည်းရှိပါတယ်။ဒါကြောင့်တနည်းမှာတာဝန်ခံတာဝန်ယူမှုနဲ့ပတ်သက်ပြီးကျူးလွန်သူတွေကိုအပြစ်ပေးဖို့လုပ်ရမှာအတုံးကြလာမှာဖြစ်ပါတယ်။ဂျနီဗာလူခွေးကောင်စီမှာစက်တင်ဘာလကျရင်အချက်လက်ရှာဖွေရေးအဖွဲ့ရဲ့ဂျာနာပွဲရှိပါတယ်။ဒီဂျာနာပွဲပြီးတဲ့နောက်မှာဆက်ပြီးလေလာတုံးသရရမှာပဲဖြစ်ပါလိမ့်
။တကယ့်ဖွဲ့ဆန်နုပွဲအပြီးလုံခြုံရေးကောင်စီဥက္ကဋ္ဌရဲ့ကြေညာချက်ဒါမှမဟုတ်ဆုံးဖြတ်ချက်လိုမျိုးတိကျတဲ့ရက်လက်ထွက်ပေါ်လာဖို့ရှိမရှိသတင်းတောက်ကမေးမြန်းရမှာတော့တာမတ်ကြီးက
The meeting will be in the open chamber with a lot of contributions.
ဒ
ီဆွေးနွေးပွဲကိုကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူဒရက်စ်ကိုရင်တက်ရောက်ပြီးအစီရင်ခံဖို့အတွက်ဖိတ်ကြားထားတယ်လို့ဗြိတိန်နိုင်ငံခြားရေးဝန်ကြီးအသက်ဂျယ်ရမီဟန့်လည်းတက်ရောက်ဖို့ရှိပါတယ်။ပြီးခဲ့တဲ့လဒီကပိတ်ဆွေးနွေးပွဲမှာမြန်မာသံတမန်ကြီးရောဘင်္ဂလားဒေ့ရှ်သံတမန်ကြီးပါတက်ရောက်ခွင့်မရခဲ့ပေမဲ့အခုဆွေးနွေးပွဲမှာတော့မြန်မာသံတမန်ကြီးဦးဟောက်တူဆန်းရောဘင်္ဂလားဒေ့ရှ်သံတမန်ကြီးပါတက်ရောက်မှာဖြစ်ပါတယ်။